စင်ကာပူနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့28ကြိမ်မြောက်အသက်23နှစ်အောက် U23 စီးကိန်းဘောလုံးနောက်ဆုံးဘောလုံးပွဲမှာမြန်မာဘောလုံးတင်းအနေနဲ့ငွေတစ်စိတ်စုကိုစုခိုးရရှိခဲ့ပါတယ်။အခက်ခဲတွေကြောင့်မြန်မာဘောလုံးတင်းအနေနဲ့ဘလို့ကြိုးပမ်းခဲ့တယ်လဲဆိုတာကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မနေ့ကကျင်းပတဲ့စီးကိန်းဘောလုံးပွဲမှာမြန်မာဘောလုံးသမားလူငယ်တွေရဲ့ကြိုးပမ်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့စင်ကာပူနိုင်ငံမှာမြန်မာဘောလုံးအသင်းနဲ့အတူရှိနေတဲ့အသင်းရဲ့လက်ထောက်အုပ်ချုပ်ရေးမှူးဦးမြင့်ကိုက VOE ကိုအခုလိုပြောပါတယ်
။စတဲ့မျိုးကိုယူခြင်းကလည်းသူများရောမသိကျွန်တော်တို့ဒီဇာတိကစားသမားတွေတစိတ်တည်းဖြစ်နေ။ရွှေရောင်းလို့မေးဆိုလို့ယူခြင်းနဲ့ကျွန်တော်တို့ဒီစီတူတောင်းလို့လာပါ။ဒီမှာရှိရင်မြန်မာပေးတဲ့ကျေးဇူးတွေမြန်မာပြည်နေပြီးအားပေးတဲ့အေးသက်တွေအကုန်လုံးအားလည်းပါပါတယ်ကျွန်တော်တို့ကျူးသွားတာရဲ့အဲ့ဒီအားရဲ့ကြောင့်ကျွန်တော်ဒီစင်ကြီးရောက်လာတာလို့ကျွန်တော်ပြောချင်ပါတယ်ဘုံလုံးကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်လူကျင်တော့ရွှေပေါ့နော်ဘယ်လိုတိုင်းဖြစ်ရတော့သူများတိုင်းပြည်ကိုမချမ်းသာဘူးပေါ့နော်ဒါပေမဲ့ပြည်သူတွေကိုကျွန်တော်တို့ကပြန်ပေးနိုင်တာလို့ဆိုတာအဲ့ဒီလိုပျော်တဲ့အပျော်မျိုးလေးပေးနေတာပေါ့နော်အဲ့တော့ကျွန်တော်ကဒီထဲမှာမဖြစ်ဖြစ်အောင်ဒါလေးကိုရောင်းဆန်ပြီးတော့ဒီကလေးရရန်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဘဝရိုးရရတို့ကျွန်တော်တို့တော့ကွာတယ်ကွကျွန်တော်ထင်တာတော့ကျွန်တော်20လောက်ကွာသွားပြီထင်တာအဲ့မှာပါးကြီးကွာလာတယ်ဆိုတော့လူတွေပြူတော့တာလူတွေကတတန်းလိုက်ပြီးအများကြီးပဲရှိကျွန်တော်အခုမှစပြီးတော့တတန်းလိုက်ကြီးလုပ်ပြီးတယ်ဟိုဟာသူတို့ဒီမှာအတင်းတိုင်းမှာဟိုအကယ်ဒမီဆိုတဲ့သူရဲ့ plan တွေအများကြီးဆွဲတာကျွန်တော်မအဲ့လိုမျိုးမဆွဲနိုင်ဘူးအဓိကတော့ကျွန်တော်အခြေခံတော့ဒီအကယ်ဒမီလိုမျိုးကြောင်းနေအဲ့ဒါဒါမျိုးတွေလုပ်နိုင်ဝင်ကြီးကျွန်တော်မဟုတ်ဘူးအကယ်ဒမီကြောင်းဟိုမျိုးလည်းအဲ့တော့ကြည့်ကဲမီကြောင်းတို့ရန်နာဘုံကဲမီတို့ဗသိန်ကဲမီတို့သိဘာမှမမရှိမှမရှိသေးဘူးတကယ်လည်းအခုကျွန်တော်ဒီဥပိုလ်လာတာကအောင်သူတို့လိုမျိုးဟလားဆိုင်သူရတို့မျိုးအဲ့ဒါမျိုးအကယ်ဒမီကထွက်လာတာဒါမျိုးလေးဟောလာတာသူတို့ကထွက်လာမှာဟိုကနှစ်နှစ်သုံးနှစ်ပဲရှိသေးကျွန်တော်ဟိုရက်ွက်တွေကစားတယ်မျိုးနယ်ကစားတယ်ကျောင်းသားတွေကစားတယ်တိုင်းတွေကစားတယ်အခုကျတော့အဲ့ဒီမျိုးကျောင်းသားတွေကျောင်းသားတိုင်းလူတွေပိတ်မလုပ်နိုင်အခုတော့တပြင်းတည်းလှုပ်လာပါပြီ။ဒါမျိုးတွေများများလို့ပါအဲ့ဒါကတိုင်းနဲ့ပြည်နယ်မှာသာသနာ့မကြီးပူပြီးတော့ထွက်လာတာပါလေ။ကျွန်တော်ညီမကြီးကအဲ့လိုမျိုးတိုင်းနဲ့ပြည်နယ်လှုပ်ဖို့လေကစားကွင်းနေရလုံလုံလောက်လောက်မရှိဘူး။အခုနောက်ပိုင်းချင်းကြီးကြောင့်လည်းပေါ့စီးပွားရေးကြောင့်ချိုးချောက်တယ်မဟုတ်မကန်နိုင်တာလို့ပေါ့တိုင်းနဲ့ပါသွားတာ။ကျွန်တော်ကယူရဲနဲ့ကွာဆိုအဲ့ဒါမျိုးပေါ့အများကြီးကွာသွားတယ်အရေးကြီးရတာအလုံးဝင်ထောက်ကူပြုပစ္စည်းအဲတကယ်ရည်ချင်းရှိရင်ညီပြဆရာအားအများကြီးပဲများကြီးအဓိကတော့ကျွန်တော်စီကဲပါပဲစီကဲနေလိုက်လာလို့ရှိရင်ဒီကစားသမားတွေဒီရက်မှာတိုးတက်မှာပ
ါနောက်ဆုံးပိုလူပွဲမှာထိုင်းနဲ့မြန်မာဘောလုံးနှစ်သင်းရဲ့ကစားကွက်တွေနဲ့ပတ်သက်လို့ရန်ကုန်တိုင်းဂိုသမားလက်ရွေးစင်ဟောင်းလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဥယျင်ထွေးကအခုလိုသုံးသပ်ပါတယ
်ပရမပိုင်းကြည့်လိုက်တဲ့သင်ကြီးကစားတယ်သူတို့ခံကစားတယ်ကောင်းပါတယ်သူတို့ဒါခံကစားတယ်ဘာကြောင့်လဲဆိုတော့ထိုင်းအသင်းရဲ့ကစားကွက်ကအသင်းလိုက်ကိုတယောက်ချင်းဘာမှပြောစရာမရှိဘူးကစားကွက်ညက်တယ်ပေးတာယူလာလေးကောက်တယ်ပမာအသင်းရဲ့နောက်တန်းလေးရဲ့နည်းနည်းလေးဟားနေတယ်ဟားနေတဲ့အချိန်မှာပဲဘောလုံးကြီးကျွန်းထွက်တယ်ကစားတဲ့ခါကျရင်အဲ့လိုမျိုးအချိန်ကျရင်တော့ကယ်ခဲ့ပါတယ်ကျွန်တော်တို့ကိုသမားကျော်စင်ဖြူသူကယ်ခဲ့လို့ပရမပိုင်းမှာတည်ကြခဲ့တယ်တော်တော်လေးကောင်းခဲ့လို့ကျွန်တော်တို့ဒီသုံးလုံးလုံးနဲ့ပြတ်တယ်လို့ပေါ့နော်နောက်ဆုံးကျွန်တော်တစ်ခုပြောတာစိုင်းကူရအောင်ရမ်းကောင်းတယ်ကျေးမန်တိုက်ဆစ်စင်းနဲ့နမဆက်ကူကသူ့ကိုလာပြီးကြောက်ချင်းလာကတ်တယ်။နောက်တန်းလူတွေတော့မကတ်သေးဘူး။စမ်းသူရအောင်လို့ကောင်းဆက်နိုင်လို့ဘာလို့ကြောက်ချင်းကတ်တဲ့ခါကျတော့သူတို့မှကစားကွက်တွေမရှိတော့။မကစားကွက်တွေမရှိတော့ဘောလုံးကနည်းနည်းလက်ညှိုးမှုတွေရှိလာတယ်။အဲ့ဒါကိုအခွင့်ကောင်းယူပြီးကျွန်တော်တို့ပြန်ပြန်ပြီးကောင်းတာအတက်လုပ်လိုက်တဲ့ခါကျတော့၃-၉လောက်ကိုကျွန်တော်တို့ရှော့ဝမ်း။ဒါပေမဲ့လည်းကျွန်တော်တို့ဘာမှဘောလုံးလောကကြီးနည်းနည်းလေးစမ်းပွင့်လာတယ်လို့မြင်ရပါတယ်ခင်ဗျာ
။အလားတူဘောလုံးပွဲကိုကိုယ်တိုင်သွားရောက်အားပေးခဲ့တဲ့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားကိုပြည့်ကလည်း
မြန်မာအသင်းဒီနေ့ကစားပွဲကိုပထမပိုင်းမှာတော့ပထမပိုင်းနဲ့ဒုတိယပိုင်းနှစ်ပိုင်းခွဲပြီးပြောချင်းတယ်ပေါ့နော်ပထမပိုင်းမှာမြန်မာအသင်းကအရင် VN ပွဲထက်ပိုကောင်းခဲ့ပါတယ်တင်းတင်းနေကစားနိုင်ပါတယ်ပထမပိုင်းမှာတော့ကျွန်တော်ကဒီထိုင်းတိုက်စစ်ကိုအကောင်းဆုံးဟန်တာနိုင်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒုတိယပိုင်းမှာကျတော့ကျွန်တော်ထင်တယ်ထိုင်းနီးပြအနေနဲ့သူအများကြီးကစားခွက်ပိုင်းဆိုင်ရာမှာအနည်းငယ်နှီးပညာပိုင်းကြီးကြောင်းလဲပြီးသူကစားထားပါတယ်ကျွန်တော်မြန်မာအသင်းကတော့ဒီလောက်ဒီပုံမှန်တိုင်းပဲပေါ့နော်လဲကြလူလည်းတိတ်ထွတ်တူးတူးမရှိတော့ပုံမှန်တိုင်းပဲပြန်ကစားခဲ့တယ်ဒါပေမဲ့အဲ့ပွဲစပြီးကြာလာတဲ့နေ့မှမိနစ်60နောက်ပိုင်းမှကြာတော့ ကစားသမားတွေအားနည်းချက်ကိုထိုင်ရပူတိလာပြီးတော့ကျွန်တော်နေရာလူတိခံကြည့်ပြီးတော့ဗောနော်အကောင်းဆုံးအသုံးချသွားတယ်လို့ပဲပြောရမယ်ထင်ပါတယ်ဒါပေမဲ့ဘလူးပဲဖြစ်ဖြစ်ကျွန်တော်ရောအမြင်ပြောရရင်တော့ဒီလူနေထိုင်တဲ့ဒီရလက်ကိုရှင်းနေပါတယ
်စင်ကာပူနိုင်ငံမှာတကွင်းလုံးနီးပါးအားပေးခဲ့ကြတဲ့ထောင်နဲ့ချီတဲ့မြန်မာပရိသတ်တွေဟာစည်းကမ်းတကျပျော်ပျော်ရွှင်ရွှင်နဲ့ဘောလုံးပွဲကိုအားပေးခဲ့ကြတယ်လို့ကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့မတ်တိုးကပြောပါတယ
်။နိုင်ငံမှာသွားခင်ရတယ်ဆိုဒီမှာလည်းငါတို့ပရိသတ်တွေရှိတယ်။ကိုယ့်မြန်မာနိုင်ငံဘက်မှာအမြဲတမ်းရှိတယ်ဆိုတာကိုလေအားလုံးကပြချင်တာအဓိက
။မြန်မာနိုင်ငံတော်တချင်းကိုတည်ဆိုရင်းအားပေးခဲ့တဲ့မတ်ဝေဝေကလည်
းအော်အဲ့ဒီကဘာမကျေဆိုတဲ့အချိန်မှာဆိုလို့ရှိရင်အကုန်လုံးကဒရမ်ကိုဆက်တီးလိုက်ပြီးဆိုတော့ဒါကဘာမကျေဆိုရမယ်ဆိုတော့တကယ်ကွင်းလုံးအမြန်မာပရိသတ်ကကဘာမကျေတပြိုင်နဲ့ဆိုတာ။အဲ့ရှုံးရှုံးနိုင်နိုင်ပေါ့။အဲ့တချင်းရဲ့စကလုံးတွေကတစ်လုံးချင်းတစ်လုံးချင်းစရာအထိပ္ပယ်ရှိတယ်အဲ့ဒီအချိန်။
ဒါတွေကတော့စီဂိမ်းဘိုလူပွဲကိုတွားရောက်အားပေးခဲ့ကြတဲ့မြန်မာပရိသတ်တွေရဲ့တုံ့ပြန်တဲ့တွေပဲဖြစ်ပါရဲ့ရှင်။